များပါခင်ဗျာ RFA ပေးစာကဏ္ဍကနေနှခွန်းဆက်လိုက်ပါတယ်ကျွန်တော်ကကြော်စောဝင်ပါပထမဆုံးစာကတော့မကွေးတိုင်းမြို့နယ်ကပေးပို့လာတဲ့စာတစောင်ပဲဖြစ်ပါတယ်မကွေးမြို့နယ်ကတရားရေးစေးယုံအတွင်းထဲမှာထမင်းဆိုင်တွေရဲ့အညွန်နဲ့ဟာအလွန်ဆိုးလို့ပါတဲ့စေးယုံအတွင်းထဲမှာပါညွန်နေပြီးလူနာတွေကိုရောက်လို့လူနာတွေအနာရင်ပြီးအဲ့ဒီအညွန်နဲ့ကိစ္စကိုဖြေရှင်းပေးဖို့ဘသူကိုတိုင်ရမှန်းမသိလို့ RFA ကတဆင့်ပြောပေးပါတယ်ခင်ဗျာနောက်ထပ်စာတစောင်ကတော့ရခိုင်ပြည်နယ်မြေပုံမြို့ကပေးပို့လာတဲ့စာပဲဖြစ်ပါတယ်အဲ့ဒီစာကပညာရေးနဲ့ပတ်သက်တဲ့စာတစောင်ဖြစ်ပါတယ် RFA 1ဒေါ်သားမြောက်ကိုစာနဲ့အကူအညီတောင်းခံပြသည်ဆိုပြီးပေးပို့လာတာဖြစ်ပါတယ်အဲ့ဒီစာထဲမှာရခိုင်ပြည်နယ်မြေပုံမြို့ပညာရေးမှုရုံးမှာ PPTT ရှောက်လာပို့ကဆိုပြီးတအူးကိုကြက်2000စီကောက်ခံနေပါတယ်တဲ့ PPTT ရှောက်လာတင်ရခြင်းကိစ္စနဲ့ပတ်သက်ပြီး PPTT ရှောက်လာအခငွေကြက်2000စီပညာရေးမှုရုံးတွေမှာကောက်ခံပါသလားဆိုတာကို RFA ကနေတဆင့်ပညာရေးဝန်ကြီးဌာနကိုမေးမြန်းလိုပါတယ်တဲ့ခင်ဗျာကိုယ်တိုင်ပေးခဲ့ရတယ်လို့လည်းပြောပါတယ်နောက်စာတစောင်ကလည်းရခိုင်ပြည်နယ်ကစာပဲဖြစ်ပါတယ်ကျွန်တော်ကရခိုင်ပြည်နယ်ဘူးတိတောင်မြို့နယ်ကမွတ်စလင်လူငယ်တအူးပါတဲ့ RFA ရဲ့ပေးတဲ့စာရေးတဲ့စာအစီအစဉ်မှာပါခြင်းလို့ပါတဲ့စတင်ရေးသားလာတာကတော့နိုင်ငံတော်အတိုင်ပင်ခံရုံးနဲ့ပညာရေးဝန်ကြီးဌာနအတွက်ပါတဲ့မွတ်စလင်လူငယ်တွေကိုနေစားခန့်ကျောင်းဆရာဆရာမဖြစ်ခန့်မယ်လို့ပညာရေးဝန်ကြီးဌာနကစာရင်းကောက်ထားတာရှိပါတယ်တဲ့ဒါပေမဲ့အဲ့ဒီကိစ္စနဲ့ပတ်သက်ပြီးနိုင်ငံတော်ကဘာမှလုပ်ထားတာမရှိပါဘူးတဲ့အဲ့ဒီနေစားခန့်ကျောင်းဆရာဆရာမတွေအတွက်ဘလို့အစီအစဉ်ရှိပါတယ်လို့သိကျင်တဲ့အတွက် RFA ရေးတဲ့စာပေးတဲ့စာအစီအစဉ်ကနေသက်ဆိုင်ရာတွေကိုမေးမြန်းလိုက်ရပါတယ်ခင်ဗျာ
မိမိမျိုးနဲ့ကြေးရွာရက်ွက်အတွင်းကအဖြစ်ပြက်ကိစ္စတွေအဆင်မပြေတာတွေကိုပြောကြားခြင်းနဲ့ဆိုရင် RFA message box ကတဆင့်ဖြစ်စေ bami@rfa.org email ကတဆင့်ဖြစ်စေပြောကြားပေးပို့နိုင်ပါတယ်
နောက်စာတစောင်ကတော့ဘကိုးတိုင်းဒေသကြီးကပေးပို့လိုက်တဲ့စာပဲဖြစ်ပါတယ်။ဘကိုးတိုင်းဒေသကြီးပေါင်းတဲ့မြို့နယ်ရွေလေးကျိုးဝိုင်းထဲမှာတစ်တောတွေကိုဖျက်ဆီးနေတာတားဆီးပေးပါတဲ့။ကားတွေနဲ့ကျွန်းတစ်တွေကြံတဲ့တစ်ဝါတွေကိုတင်ယူနေတာမရှိသလောက်ဖြစ်နေပါပြီတဲ့။ကားတွေနဲ့တစ်ခိုးနေတာတစ်ဝါမရှိသလောက်ဖြစ်နေတဲ့အတွက်အဲ့ဒါတွေကိုတပ်ဆိုင်ရာကအရေးယူပေးဖို့ RFA ကနေတဆင့်တာဝန်ရှိသူတွေထံတောင်းဆိုလိုက်ရပါတယ်ခင်ဗျာ။နောက်စာတစောင်ကတော့မြောက်ရီမြို့နယ်ကပေးပို့လိုက်တဲ့စာပဲဖြစ်ပါတယ်။မြောက်ရီမြို့နယ်ရွှေကုတ်ကုံမြိုင်တက္ကရာကျေးရွာမှာအခုဆိုရင်မိန်းမတွေကညကျရင်သူတို့ယောက်ျားတွေကိုကြောက်လို့အိတ်မပြောကြပါဘူးတဲ့မြင်းစည်းတွေတောက်ပြီးအိမ်ကမိန်းမတွေကိုပြဿနာရှာကြတယ်ဆေးတုံးဖို့မိန်းမစီကနေပတ်စံတောင်းတယ်တောင်းမြရင်တက်မယ်လို့ချိန်ချောက်တယ်အခုအဲ့ဒီဆေးတွေရောင်းလာကိုလူကြီးတွေကသိပေမဲ့ဘာမှမလုပ်ပေးကြဘူးတဲ့အဲ့ဒါကြောင့် RFA ပေးစာကဏ္ဍကနေအထက်လူကြီးတွေသိအောင်ကူညီပေးစီချင်ပါတယ်တဲ့ခင်ဗျာအခုပေးပို့လာတဲ့စာကရခိုင်ပြည်နယ်ကစာပဲဖြစ်ပါတယ်ရခိုင်ပြည်နယ်မင်းမြမြို့နယ်အလဲပိုင်းရက်ွက်အုပ်ချုပ်ရေးမှူးဟာရက်ွက်ကငွေတွေကောက်ယူပြီးစည်ရင်းထုတ်ပြန်မှုမရှိလို့ပါတဲ့အရင်ဦးဆုံးပြောကျင်တဲ့အကြောင်းကကျင်းတောင်ပေါ်မှာစွန့်ကြွေးရမှာကောက်ခံရရှိငွေဟာ9သိန်းခွဲကျပ်ကုန်ကျငွေက9သိန်းကျပ်ကျန်တဲ့ငွေတွေကိုအုပ်ချုပ်ရေးမှူးကယူပါတယ်တဲ့ရက်ွက်အတွင်းမှာစီပင်ကရေမြောင်းတူးတဲ့ကိစ္စဖြစ်တော့လဲတိမ်မှာအနည်းဆုံး1000ကျပ်ကနေ9000ကျပ်အထိကောက်ယူပါတယ်တဲ့နောက်ပြီးရင်မျိုးလိုင်စင်တစ်စောင်ကောက်ယူရင်9000ကျပ်နဲ့မြည်သည့်ထောက်ခံစာဖြစ်စီအရေးကြီးရင်ကြီးသလောက်ငွေတောင်းယူနေပါတယ်တဲ့ RFA ပြောပေးပါဆိုပြီးပေးပို့လာပါတယ်ခင်ဗျာ
RFA ကိုပေးစာပေးပို့ရမှာဖုန်းနံပါတ်ထည့်သွင်းပေးမယ်ဆိုရင် RFA ကပြန်လည်ဖုန်းဆက်ခေါ်ဆိုအကြောင်းပြန်ပေးမှာဖြစ်ပါတယ်ဆက်သွယ်ရမယ့်ဖုန်းနံပါတ်တွေက399-446-1 399-004-6693တို့ဖြစ်ပါတယ
်နောက်စာတစ်စောင်ကလည်းရခိုင်ပြည်နယ်ကစာတစ်စောင်ပဲဖြစ်ပါတယ်2015ဇူလိုင်လကုန်ကရခိုင်ပြည်မြောက်ပိုင်းဒေသမှာရေကြီးလေမုန်တိုင်းတန်ကြောင့်လူနေအိမ်နဲ့ဘာသာရေးအဆောက်အဦတွေပျို့ကျပျက်စီးသွားခဲ့ပါတယ်တဲ့အဲ့ဒီနောက်ဇေဒီဖျားနဲ့ဘုန်းကြီးเจ้าများဆောက်လုပ်သလိုမွတ်စလင်ဗလီဝေเจ้าတော်နဲ့ RV စာတင်เจ้าများကိုလည်းပြန်လည်ဆောက်လုပ်ကြရမှာဒေသဆိုင်ရာအာဏာပိုင်တွေကနေခွင့်ပြုချက်ရမှတာဆောက်လုပ်ပါလို့တားမြစ်ထားကြောင်းရပ်တန့်ခဲ့ရပါတယ်တဲ့အစ္စလမ်ဘာသာဝင်တွေမှာဝတ်ပြုဖို့အခက်အခဲကြုံတွေ့နေရတဲ့အတွက်ကြောင့်အစဉ်ပြေစွာဝတ်ပြုနိုင်ရေးအတွက်ပီးစီအောင်ဆောက်လုပ်ဖို့ကျေးရွာအုပ်ချုပ်ရေးဥက္ကဋ္ဌတန်တင်ပြပေးရမှာလဲအခု2018ခုနှစ်ဒီဇင်ဘာလမှာ AA နဲ့တက်မလို့တိုက်ပွဲရှိတာကြောင့်မိမိတို့ရွာကိုဌာနဆိုင်ရာကလာရောက်မှာမဟုတ်တဲ့အတွက်ဒီလိုအခွင့်ကောင်းမျိုး AC အများဆုံးလုပ်ပါဟုဘူးတိတော်မျိုးနဲ့စေအိုးကျကျေးရွာအုပ်ချုပ်ရေးကပြောခဲ့တာကြောင့်ဂေါ်ဘကအဖွဲ့ကဗလီဝစ်ချောင်းလေးလုံးကိုပီးစီအောင်ဆောက်လုပ်ခဲ့ပါတယ်တဲ့အခုခါမှာဗလီတလုံးကနေငွေကျပ်3သိန်းစီမျိုးနဲ့အထွေထွေအုပ်ချုပ်ရေးမှုဦးစီးဌာနကိုပေးရပါတယ်တဲ့မပေးရင်ဗလီဖြတ်ခံရမယ်လို့ကျေးရွာအုပ်ချုပ်ရေးဥက္ကဋ္ဌကချင်းချောက်နေတော့အစ္စလမ်ဘာသာဝင်စင်ရဲသူစင်ရဲသားများကအဲ့ဒီငွေကိုကျေးရွာအုပ်ချုပ်ရေးဥက္ကဋ္ဌထံပေးအပ်ခဲ့ရပါတယ်တဲ့ မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်မရှိတာကိုတန်တရားကင်ပါတယ်တဲ့ဒီကိစ္စကိုနိုင်ငံတော်အကြီးအကဲသိရှိပါရန်စေဦးကြပလီဥက္ကဋ္ဌအဖွဲ့ကဘာသာရေးဆရာက RFA ပေးတာအစီအစဉ်ကိုပေးပို့လိုက်ပါတယ်တဲ့ခင်ဗျာဒီတစ်ပတ်ပေးစာကဏ္ဍကတော့ဒီလောက်ပါပဲနောက်လာမယ့်ပတ်တွင်မှာလည်းပေးပို့လာတဲ့စာတွေကိုတင်ပြပေးမှာမို့စောင့်မျှော်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ RFA ကိုစောင့်မျှော်ကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်